တရနာသိမ့်ပြီးရဲ့နောက်ဖန်စီတရားဆွဲခံနေရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုအာဂီလိုက်စာမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့စစ်ကောင်စီကတရားဆွဲပါတယ်။မူလတွေကအမှုနှစ်ခုနဲ့တရားဆွဲထားတဲ့ဒေါက်တာဇော်မြင့်မောင်ကိုထောင်ဒဏ်15နှစ်အထိချမှတ်နိုင်တဲ့အာဂီလိုက်စာမှုနဲ့အမှုတိုးပြီးတော့တရားဆွဲလိုက်တာပါ။ဒီကြောင့်ကိုတော့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်စီတို့ပြောပြပေးမှာဖြစ်ပါတယ်ဗျာ
။လက်ရှိဖန်စီထိမ့်ခံထားတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုဝန်ကြီးချုပ်တာဝန်ထမ်းဆောင်ခြင်းကာလအတွင်းစိတ်ကုသစရိတ်နဲ့ပါတီရုံးမြင့်နေရာကိစ္စဆောင်ရွက်မှုတွေမှာအာဂိလိုက်စားမှုရှိခဲ့တယ်ဆိုပြီးအာဂိလိုက်စားမှုပုံမှန်နဲ့စစ်ကောင်စီကတမှုတို့တရားဆွဲလိုက်ပါတယ်။မန္တလေးတိုင်းကစီးပွားရေးကုမ္ပဏီတစ်ခုကစိတ်ကုသစရိတ်ဆိုပြီးအကြောင်းပြပေးတဲ့ငွေကျပ်သိန်း650နောက်ထိုင်းနိုင်ငံဘန်ကောက်မြို့စေယုံတစ်ခုမှာစီးပွားကုကြေးစီးပွားရေးလုပ်ငန်းရှင်တယောက်ကပေးတဲ့ဒေါ်လာ3000ဒီငွေတွေကိုတစိုးလက်စာအဖြစ်နဲ့လက်ခံနေလို့စစ်ကောင်စီကထုတ်ပြန်ပါတယ်။ထောင်နဲ့15မိနစ်အထိချမှတ်နိုင်တဲ့အာဖီလိုက်စားမှုတိုက်ချက်ရေးဥပဒေပုံမှန်55နဲ့အမှုထက်တိုးလိုက်တာကိုစစ်ကောင်စီတရင်မှာကြေညာမှသိခဲ့ရတယ်လို့ဒေါက်တာစော်မြင့်မောင်ရဲ့တရားလွတ်တော်ရှင်းလင်းဒေါက်သဲစုဝေကပြည်ရေးကိုပြောပါတယ
်။သူတို့အာဝတီဒီကနေချိန်မှလောက်တာပဲရှိသေးတာ။ရုံးကအမှုဆွဲတင်တာမရှိဘူး။မရှိသေးဘူး။ဆွဲတာတော့ဆွဲမှာပေါ့။ချိန်ညာပြီးပြီဆိုရင်တော့ဒါဆွဲတော့မှာ။အဲ့ဒါကြောင့်မလို့ဗာတောင်းချင်းကနေဆွဲပြီးတော့ဒီအာဖီပုံမှန်ဘယ်လောက်ရှိတာလဲတော့မသိရဘူးလေ။ကျောင်းတော်ကဒီတရားရင်ကိုရောက်လာပြီဆိုမှဒီအမှုရဲကိုပါပါတင်မှုရာနဲ့ဒီအမှုရဲကိုတောင်းရင်ပြည့်စုံခဲ့တာရှိတာဆိုတော့ဟိုကသူကအမှုဆဲဆူလာတဲ့ကိစ္စရတာတရားရင်တော်ရောက်မလာဘူးအဲ့လိုဖြစ်နေတာအာမာဒီရတာတင်လာလိုက်တာရှိတာဟုတ်အဲ့လိုဆိုတော့ဆဲတင်နေဆင်ကြလာပါလေကျမတို့ကဒါကောင်းတာကိုသိနေတယ်ပုံမှန်ကတော့သိနေတယ်ဆိုတာကိုပြောလို့ရအဲ့ကောင်ကပုံဖန်းဖြစ်မှာပေါ့နော
်ဒါသာစုံမြင့်မှာဟာမန္တလေးဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့ခြင်းကမန္တလေးတိုင်းအတွင်းစီမံကိန်း area နဲ့ဆက်ဆက်လေယာဉ်တွေကိုတခြားနည်းသုံးစွဲခွင့်ရဖို့နဲ့စီမံကိန်းလုပ်ငန်းတွေဆက်ပြီးတော့လုပ်ကိုင်နိုင်ဖို့အတွက်ကုမ္ပဏီတစ်ခုစီကနေထိုင်းဘက်ငွေ3လိမ့်ကိုလည်းတစိုးလက်စားအဖြစ်နဲ့ယူခဲ့တယ်လို့စစ်ကောင်စီကဆွဆွဲထားပါတယ်။ဒါကစော်မြင့်မောင်ဟာအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုပုံမှား905ခါခွေတဘာဝပင်းရည်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှား25မြင်းဆောင်30ကကြီးလို့နဲ့လည်းတရားစွဲဆိုခံထားရပါတယ်။မနေ့ကဇူလိုင်9ရက်နေ့ကရင်ဒီအမှုတွေအတွက်ဆွဲချက်တင်မတင်ဆုံးဖြတ်ဖို့ရှိတယ်လို့ရှင်တွေကပြောပါတယ်
။အကြောတော့လက်ရှိကတော့နှစ်မှုပေါ့နော်။905ခါနဲ့တဘာဝကြီးက25နဲ့30ကတိပေါ့။အဲ့မှမှုရေးဆိုင်နေရတာမနက်ရှင်ကိုရဲ့နေ့ကိုအဲ့မှမှုနဲ့တပတ်ပြီးတော့ဆွဲချက်တင်ရင်တင်မတင်ဆိုပြီးတော့ကျမတို့ဒီမှာတရားရုံးမှာအမြင့်ချမှာပေါ့နော
်။ဟုတ်ကဲ
့ဆွဲချက်တင်နေဆိုရင်ကျမတို့ကဆက်လက်ရင်ဆိုင်ရမယ်ပေါ့။ဆွဲချက်မတင်ဘူးဆိုရင်လုံမယ်ပေါ့။တောင်းစီလေလော်တောင်းစလိုက်ပြီးနင်းကစပြီးစလာ။ကျမတို့ကတရားရုံးကဟိုထောင်လာနေပြီးတော့ဝင်းဝင်းတိလာဝင်းဝင်းတိလာဆိုတာကမနေ့ကမှကျမတို့သိရအောင်ဒီနေ့အဖွဲ့ကြီးကတော့ဝင်းဝင်းမသိဘူးကျမတို့ကဲဒီကျမတို့ကဗီဒီယိုကွန်ဖရင့်ရှင်းနေရတော့အဆင်မပြေဘူးပေါ့နော်အဲ့ဒါကတော့ပြောထားပြီးတော့ဒါလို့ဆိုဗီဒီယိုကွန်ဖရင့်ရှင်းဆိုတာအင်တာနက်လိုင်းမကောင်းဘူးအင်တာနက်လိုင်းမကောင်းတော့တရားသူကြီးဖတ်နေတဲ့စကားလည်းမဟုတ်ဘူးကျမတို့ရဲ့ဒီဘက်ကအဖွဲ့ကြီးကရှားနိုင်တယ်ဟိုပြက်တောင်းပြက်တောင်းဆိုတော့ကျမတို့ကတော့ဗီဒီယိုကွန်ဖရင့်ရှင်းနေရတော့လက်မခံဘူးပေါ့နော်အဲ့တော့ရုံးကြီးနဲ့ဒီတိုင်းပြီးပါလားဒါမှမဟုတ်ထောင်မှထုတ်ပါလားအဲ့ဒါကကျွန်တော်တို့ကမသိရဘူ
းစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အနေဒီအစိုးရလက်ထက်ဝန်ကြီးချုပ်တွေအတော်များကိုထောင်နဲ့15နှစ်အထိချမှတ်နိုင်တဲ့အာဂရိလိုက်စားမှုတက်ချက်ရေးဥပဒေနဲ့တရားစွဲထားလာပါဒီအထက်မှာမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုလည်းပါပါတယ်ဒီအမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့တော့သူ့ရဲ့ရှင်းနေဦးမြင့်အောင်ကဒီဝေကိုအခုလိုပြောပြပါတယ်
ဒီလိုအရေးဆုံးတစ်ပြေးညီကိုမှ95နှစ်တရားဆွဲတာလေတိုင်းပြည်သားအိဒီယာလွတ်တော်မှာတရားဆွဲတာအဲဒေါက်တာအောင်မိုးညိုဟာခုနကအလကမောအောင်မိုးညိုဒေါက်တာကမောင်ကြီးတို့ဝင်းကြီးဦးကျော်တို့တို့တော့ကောင်ချွတ်တော်ဥဒါဥတာတို့သူတို့တွေလေးဝင်းကြီးအခုရှင်းနေလို့ဆိုရအောင်ဒီလိုကတင်းရောက်သေးဖို့ဖွဲ့ဆိုတာပေါ့သူတို့တော်ကြီးနဲ့အမိုးကျော်နဲ့တင်းရောက်ကဖွဲ့ဆိုတာပေါ့အဲဒီမှာအခုပြနေဆိုတော့ကျွန်တော်တို့လည်းဟိုငါ့ဘုဆုံးမကြီးကတော့သူတို့တင်းနေကိုရှင်းလိုက်တယ်လို့ကျွန်တော်ကြားပါတယ်ကျွန်တော်တို့အတွေ့အကြုံတွေကလည်းကျွန်တော်တို့ဒီသုသက်ကံရဲ့အခွင့်အရေးကျွန်တော်ကတောင်းရတဲ့ကျွန်တော်ဒီဝင်အဝေးဆွဲပိတ်ထားတော့ကျွန်တော်လုံးဝမသိရပါဘူး။အမှုကြီးကမှပြန်ရှင်းနေတာတော့လေ။အပါဝါကြီးဟုတ်ကိုတော့မင်းကကြိုင်တော့မှကျွန်တော်ပါဝါကြီးဒီဟုတ်ဆောင်စားဖို့ပါမှာပေါ့။အဲ့ဒါဒီနေ့တွေ့ရမှာမဟုတ်သေးဘူး။ပြင်းပြင်းထန်ထန်ကျွန်တော်ပါဝါလေးဒီပါဝါဒီလေးမှမရှိရမယ်။ဥပမာ14ရက်နေ့မှာကျွန်တော်ပါဝါဒီအဖြစ်ပြရမှာဆိုကျွန်တော်မအားကြီးဖြစ်ပါရဲ့။ဒီအတွက်အရေးကြောင်းကဘလုံးမှကျွန်တော်အရှင်းပြနိုင်မှာပေါ့။
ဒေါက်တာအောင်မိုးညိုကို905ခါခွေအမှုအတွက်မကွေးချောင်အထူးတရားရုံးကအလုတ်ကျန်းနဲ့ထောင်နှစ်နှစ်ပြစ်ဒဏ်ချထားပါတယ်။သူ့အပေါ်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှား25နဲ့လည်းတရားစွဲချလာပါ။ဒီအမှုအတွက်တရားလိုဘက်ကတပ်တွေဖြစ်တင်သွင်းလာတဲ့ဓာတ်ပုံတွေကိုဒေါက်တာအောင်မိုးညိုရဲ့ရှေ့နေဖွဲ့ကကန့်ကွက်ထားတဲ့အပေါ်၎ လာမဲ့တရင်ပတ်မှာသက်တည်ပစ္စည်းတွေကိုလက်ခံမကန်အမိန့်ချဖို့ရှိတယ်လို့လည်းရှင်းနေကပြောပါတယ်။နောက်ထပ်အကြီးလိုက်စာမှုတက်ချက်ရေးဥပဒေပုံမှန်55နဲ့တရားစွဲခံထားရတဲ့ဝန်ကြီးချုပ်တွေကတော့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးစံ၊စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်လိုင်၊ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါက်နန်းခင်ထွန်းနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူတို့ဖြစ်ပါတယ်။စွဲဆိုထားတဲ့အကြီးလိုက်စာမှုတက်ချက်ရေးဥပဒေပုံမှန်55ဆိုတာကနိုင်ငံရေးရာထူးလက်ရှိဖြစ်သူကြောင့်မဟုတ်နိုင်ငံရေးရာထူးရရှိခဲ့သူတယောက်ယောက်ဟာအခွင့်အရေးမှုကျူးလွန်ကြောင်းပြစ်မှုထင်ရှားခဲ့တယ်လို့ဆုံးဖြတ်ရင်းအဲ့ဒီလူကို15နှစ်ချက်မပိုတဲ့ထောင်ဒဏ်ချမှတ်နိုင်တယ်လို့ဒဏ်ငွေလဲချမှတ်နိုင်တယ်လို့ဖော်ပြထားပါတယ်ရှင်။